စီးရီးယားနိုင်ငံမြောက်ပိုင်းကသမိုင်းဝင်ဂူဘိမှန်တစ်ခုကိုစောင့်ရှောက်ဖို့ချထားတဲ့တူရကီတပ်တွေကိုကယ်ဆယ်ဖို့နဲ့အဲ့ဒီဂူဘိမှန်ကိုနေရာရွှေ့ပြောင်းဖို့တူရကီစစ်တပ်ရဲ့ဆောင်ရွက်မှုဟာမြောင်မြောင်တင်းတင်းကျူးလွန်မှုဖြစ်တယ်လို့စီးရီးယားအစိုးရကပြောကြားခဲ့ပါတယ်။အော်တိုမန်အင်ပါယာကြီးကိုတည်ထောင်ခဲ့သူရဲ့အဖိုးဆူလီမန်ရှားရဲ့ဂူဘိမှန်တရှိရာနေရာနာအထိ IS စစ်သွေးကြွတွေမကြခင်လတွေတုန်းကရောက်ရှိလာခဲ့ပြီးတဲ့နောက်အဲ့ဒီဂူဘိမှန်ကိုစောင့်ရှောက်ဖို့အတွက်တူရကီကစစ်သားတွေကိုဆေလွတ်ချထားခဲ့တာပါ။စနေနေ့ညပိုင်းကတော့အဲ့ဒီတူရကီစစ်သား40နီးပါးကိုကယ်ဆယ်ဖို့တူရကီအစိုးရကတင့်ကားတွေလက်နက်ကြီးတွေနဲ့အတူစစ်သားယာနဲ့ချီကိုစီးရီးယားနိုင်ငံထဲကိုဆေလွှတ်ခဲ့ပါတယ်။ဒီဆောင်ရွက်ချက်ဟာအဲ့ဒီဒေသမှာအကြမ်းဖက်အဖွဲ့တွေနဲ့တူရကီအစိုးရအနီးကပ်ဆက်သွယ်မှုရှိတယ်ဆိုတာကိုတက်တည်ပြလိုက်တာပဲလို့စီးရီးယားနိုင်ငံသားရေးဌာနတာဝန်ရှိသူတယောက်ရဲ့အပြောကိုစီးရီးယားအစိုးရပိုင်းစာနာသတင်းဌာနကကိုကဖော်ပြခဲ့ပါတယ်။IS စစ်သွေးကြွတွေဟာစီးရီးယားနိုင်ငံတဲကဗလီရေဖျားရှိခိုးကြောင်းနေနဲ့ဂူဘိမှန်တွေကိုတိုက်ခိုက်ဖျက်ဆီးနေတဲ့ကြားမှာဒီဗိမှန်မပြတ်စည်းပဲရှိနေတာကတက်တည်ဖြစ်တယ်လို့ဆိုခဲ့တာပါဆူလီမန်ရှားရဲ့ဂူဘိမှန်ဟာတူရကီစီးရီးယားနယ်စပ်ကနေစီးရီးယားနိုင်ငံတဲ20တမိုင်လောက်အကွာအလက်ပိုပြည်နယ်ထဲမှာတည်ရှိပါတယ်1922ခုနှစ်သဘောတူညီချက်အရအဲ့ဒီဂူဘိမှန်ရှိရာကိုတူရကီပိုင်နဲ့အဖြစ်သတ်မှတ်ထားပါတယ်စီးရီးယားကိုခွင့်မတောင်းမဲနဲ့အခုလိုအဆောင်စစ်သားတွေကိုဝင်ရောက်ကယ်ဆယ်တာဟာသဘောတူညီချက်ကိုချိုးဖောက်တာဖြစ်ပြီးတော့ဒီကျွလွန်မှုရဲ့ရိုက်ခတ်မှုတွေကိုတူရကီကတာဝန်ခံရမယ်လို့စီးရီးယားအစိုးရကတတိပေးခဲ့ပါတယ်စစ်သားတွေကိုဝင်ပြီးတော့ကယ်ဆယ်မဲ့စစ်စင်ရေးကိုစီးရီးယားအစိုးရအပါအဝင်အဲ့ဒီဒေသမှာရှိနေတဲ့တပ်ဖွဲ့တွေအားလုံးကိုအတိပေးခဲ့ပေမဲ့ခွင့်ပြုချက်မယူခဲ့ဘူးလို့တူရကီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ကယ်ဆယ်မှုအတွင်းမှာစစ်သားတယောက်တည်ဆုံးခဲ့ပေမဲ့အောင်မြင်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်ရှင်